NLD အစိုးရတက်လက်ချက်ဖွဲ့စည်းထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အသစ်ဦးဆောင်ကျင်းပမဲ့2019ဧပြီလ1ရက်နေ့ကြားဖြတ်ရွေးကောက်ပွဲဟာရန်ကုန်ပြည်နေပါလွတ်လပ်ပြီးတော့တရားမျှတမယ်လို့ယုံကြည်ကြောင်းကိုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တဦးကကြားဖြတ်ရွေးကောက်ပွဲကျင်းပဖို့တရက်ပဲလိုတော့တဲ့အချိန်မှာပြောဆိုလိုက်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ပြီးခဲ့တဲ့2015ရွေးကောက်ပွဲကာလထက်မင်းစင်တွေပိုးပြီးမှန်ကန်အောင်လုပ်ထားသလို2020မတိုင်ခင်ကြားဖြတ်ရွေးကောက်ပွဲတွေထပ်ပြီးတော့ကျင်းပဖို့လည်းရှိတယ်လို့ပြောပါတယ်။ဒီကြောင်းပြည်စုံကိုတော့မြန်မာပိုင်းတင်းတောက်မင်းမြင့်ခိုင်ကတင်ပြပို့ထားပါရရှင
်။တနိုင်နယ်လုံးကလွတ်တော်ကိုယ်စားလှယ်လစ်လက်နေတဲ့မဲဆန္ဒနယ်19နေရာအတွက်ကြားပြတ်ရွေးကောက်ပွဲကို2016ဧပြီလ1ရက်နေ့မှာစတင်တဲ့အစိုးရအသစ်လက်ထက်ဖွဲ့စည်းထားတဲ့ဥလသိန်းဦးဆောင်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အသစ်ကဦးစီးကျင်းပတော့မှာပါ။ဒီရွေးကောက်ပွဲရဲ့လွတ်လပ်ပြီးတရားမျှတမှုအပေါ်ကော်မရှင်အဖွဲ့ဝင်ဥလသိန်းက VOA ကိုအခုလိုပြောပါတယ
်။ရန်နှုံးပြေမဟုတ်တောင်မှနော်။ရန်နှုံးပြေညီပါလွတ်လပ်လိမ့်မယ်တရားမျှတလိမ့်မယ်လို့အဲ့လိုပဲကျွန်တော်တို့ယူဆတယ်။ခုလက်ရှိလှုပ်ဆောင်နေတဲ့အခြေအနေကြီးကလက်ရှိဒီနေ့ကော်ကွဲတွေရဲ့ဆက်သွယ်မှုအခြေအနေကဆိုသူတို့အကုန်လုံးဟိုတိတ်တဆင်းလောက်တောင်မှအကုန်လုံးလုံနေကြတယ်။ဥပမာဟိုတက်တေကမဲတက်တေကလက်မှတ်တွေဆိုရင်ကျွန်တော်တို့အဲ့ဒီမှာတက်ဆိုင်ရက်ကွက်လမ်းမှုတွေနဲ့အကုန်လုံးဒီကော်ကွဲကတောင်ချီဝန်နှမ်းနေတဲ့တိတ်တဆင်းအဲ့လိုကိုလုံနေကြတဲ့အနေအထားတွေပါ။နောက်မဲယုံတွေကိုလည်းအသေးစိတ်ဒီနေ့အကုန်လုံးလှည့်ကြည့်အားလုံးကျွန်တော်တို့ကအဆင်သင့်ဖြစ်နေပါပြီ။
ရွေးကောက်ပွဲကော်မရှင်အနေနဲ့ဝေးလံခေါင်ဖျားတဲ့မဲဆန္ဒနယ်တွေကလွဲလို့ကြားပြတ်ရွေးကောက်ပွဲရလဒ်တွေကိုဧပြီလ1ရက်နေ့မှာပဲချက်ချင်းကြီးညာပေးမှာဖြစ်ပြီးမဲဆင်းတွေကိုလည်းပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကထပ်စားရင်ပိုပြီးမှန်ကန်အောင်ကြိုးစားထားတယ်လို့ဥလာတင်ကပြောပါတယ်
။မိုးလရှိပြီးတာ2015မဲဆင်းကိုအခြေခံနဲ့အခြေခံပြီးတော့ကျွန်တော်ကတရင်တဆင်းတို့တို့တို့လုပ်တယ်။အဲလုပ်တဲ့နေရာမှာကျွန်တော်တို့အဲ့ဒီမှာမရှိဘူးဆိုရင်မရှိတဲ့အတိုင်းပေါ့။ရည်ရင်းအနေထားလက်ရှိအနေထားပေါ့မူတည်ပြီးမှဖြစ်တင်တာဖြစ်တယ်တိုးတင်တာတိုးတယ်ကျွန်တော်တို့တော့ဟို2015နဲ့စာရင်ပေါ့နော်အဲအခုနေကြည့်တော့မဲစင်းကအမှန်တယ်လို့အနည်းစားဆုံးအမှန်ကန်မှုရှိတယ်လို့လုံးဝမှန်တယ်လို့တော့မပြောဘူးနော်မဲစင်းကဘယ်တော့မှမမှန်နိုင်ဘူးအတိအကျမဖြစ်နိုင်ဘူ
းပြည်အောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်တန်း9နှစ်မကုန်ဆုံးခင်2020ခုနှစ်မတိုင်ခင်ကာလမှာကြားပြတ်ရွေးကောက်ပွဲတွေထပ်ပြီးကျင်းပဖို့ရှိတယ်လို့လည်းသူကပြောပါတယ်လက်ရှိအာဏာရ NLD ပါတီရဲ့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးညံဝင်းကတော့အရက်သားတွေဦးဆောင်တဲ့ရွေးကောက်ပွဲကော်မရှင်ကဦးစီးကျင်းပမယ်ကြားပြတ်ရွေးကောက်ပွဲဟာတရားမျှတမယ်ဆိုတာယုံကြည်တယ်လို့ဆိုပါတယ
်တရားမျှတမှုရှိလိမ့်မယ်လို့ကျွန်တော်ယုံကြည်တယ်အဲ့ဒါဘယ်ပုံမှန်မူတည်လဲဆိုတော့ကျွန်တော်တို့ပထမနော်ရွေးကောက်ပွဲလုပ်ခဲ့တဲ့ဟိုနေ့မှာဦးတည်ကော်မရှင်ကဦးနေ့လုပ်ပြီးတော့လုပ်တယ်အဲ့ဒီရွေးကောက်ပွဲမှာလည်းကျွန်တော်တို့နီလန်စီကန်နီလန်နဲ့အတော်ကိုကြိုးစားပန်းစားနေကောင်းအောင်လုပ်ခဲ့တယ်။အားလုံးကောင်းတယ်လို့ကျွန်တော်မပြောဘူး။ဒါပေမဲ့အဲ့ဒါလိုလုပ်ခဲ့တယ်။အခု UVC လက်ထက်မှာကြတော့ဒါဟိုတုန်းက UVC ကစစ်သားယူစစ်ဘုံယူပဲ။အခုအရသာယူပဲ။ဒါမတူဘူး
။အခုတစ်ခေါက်ကြားပြတ်ရွေးကောက်ပွဲဟာကော်မရှင်အသစ်အတွက်စမ်းသပ်ပွဲဖြစ်တယ်လို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့အထွေထွေအတွင်းရေးမှူးဦးဆိုင်ညွန့်လွင်ကဆိုပါတယ
်။ကြားပြတ်ရွေးကောက်ပွဲကကော်မရှင်အသစ်ရဲ့ပထမဆုံးအကြိမ်ပွဲဖြစ်ပါတယ်။ဒါတို့ရဲ့စမ်းသပ်ကလည်းကြိုးလို့ရပါ
မကြသေးခင်ကလုံခြုံရေးစိုးရိမ်ချက်တွေကြောင့်ရှမ်းပြည်နယ်မိုင်းရှူမြို့နယ်ကကြေးရွာကြီး၃ခုမှာရွေးကောက်ပွဲမကျင်းပဖို့ NLD ပါတီရဲ့ကိုယ်စားလှယ်လောင်းတွေကန့်ကွက်ခဲ့တဲ့အပေါ်ရွေးကောက်ပွဲကော်မရှင်ဘက်ကမဲယုံတွေကိုပြောင်းရွှေ့ဖို့ဆုံးဖြတ်ပေးထားပါတယ်။ပြောင်းရွှေ့လိုက်တဲ့မဲယုံတွေကမဲဆန္ဒရှင်တွေနေထိုင်တဲ့နေရာနဲ့ဝေးလွန်းတာဟာမဲပေးခွင့်ကိုတွယ်ဝိုက်ကန့်တတ်တယ်လို့ဖြစ်တာကြောင့်ကော်မရှင်အနေနဲ့ဘယ်လိုဆောင်ရွက်ပေးမလဲဆိုတာစောင့်ကြည့်ရအောင်မယ်လို့ဦးဆိုင်ညွန့်လွင်ကဆိုပါတယ်။ကျင်းပဖို့တည့်ရပဲလို့တော့တဲ့ကြားပြတ်ရွေးကောက်ပွဲအပေါ်လူစိတ်ဝင်စားမှုနည်းတယ်ဆိုတဲ့သုံးသပ်မှုတွေရှိနေပေမဲ့လည်းရခိုင်ပြည်နယ်ကအမ်းမဲဆန္ဒနယ်ရှမ်းပြည်နယ်မိုင်းရှုနယ်ကျေးတိမဲဆန္ဒနယ်တွေမှာတော့အကြိမ်နဲ့ရှင်ပြန်ရပွဲရှိနေပါတယ်။ပါတီ24ခုကကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေစုစုပေါင်း95ဦးဝင်ရောက်ရှင်ပြိုင်မဲ့ကြားပြတ်ရွေးကောက်ပွဲအတွက်လက်ရှိမှာနိုင်ငံရေးပါတီအသီးသီးကအင်တိုက်အားတိုက်မဲဆွယ်စည်းရုံးမှုတွေလှုပ်ဆောင်နေပြီးမတ်လ31ရက်နေ့တောက်ကြနေမှာမဲဆွယ်စည်းရုံးမှုတွေကိုအဆုံးသတ်ရမှာလည်းဖြစ်ပါတယ်ရှင်။